ရိုဂျာဒုက္ခဒယ်ရီနဲ့ယူဆရသူနေရာ2ကိုပြီးခဲ့တဲ့အီဗီလ5ရက်တုန်းကမလေးရှားနိုင်ငံနဲ့တရားမဝင်ပို့ဆောင်မှုကြိုးပမ်းမှုနဲ့တန်တရားရှိသူနောက်ထပ်မြန်မာလူမျိုး4ဦးကိုမလေးရှားရေချောင်းကြီးကြပ်ရေးအေဂျင်စီ MMEA ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်ဒီကရအေဂလာ16ရက်နဲ့17ရက်တွေကရန်ခိုင်အနားမှာအလားတူဖမ်းဆီးခံရတဲ့အမှုစီကတရင်အချက်လက်တွေအရအခုလိုထပ်မံဖမ်းဆီးခဲ့တာလို့ခေတားနဲ့ပီရီစ်ပြည်နယ် MMEA လက်ထောက်ညင်ကြားရေးမှူးဒီတောင်းကပ္ပတိန်ဇူလင်ဒါရမ်လီကပြောပါတယ်။အသက်24နှစ်နဲ့53နှစ်အကြာအရွယ်ရှိတဲ့လူလေးဦးကိုတနင်္ဂနွေနေ့ကပန်တမ်ပြည်နယ်မှာဖမ်းဆီးခဲ့တာလို့မလီမီလ်တရင်မှာဖော်ပြထားတာပါ။အခုဖမ်းဆီးရမိသူအလုံးကိုဒုက္ခကူးမှုရှင်းပြောင်းချေချတွေကိုတရားမဝင်ပို့ဆောင်မှုဆားရပြစ်မှုတွေနဲ့တရားဆက်ဆိုသွားမှာဖြစ်ကြောင်းကပ္ပတိန်ဇူလင်ဒါရမ်လီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်